This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်မေလ15ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်မေလ15ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ရေဒီယို NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းအနေဖြင့်မြို့သိမ်းတိုက်ပွဲကာလမှာအိမ်ဖျက်ဆီးခံရတာနဲ့ပစ္စည်းတွေပျောက်ဆုံးမှုရှိခဲ့တဲ့အပေါ်ဖလန်းဒေသနေပြည်သူတွေကို CNO တောင်းပန်တဲ့သတင်းကိုတင်ပြပေးပါမယ်ချင်းပြည်နယ်ဖလန်းမြို့မှာမြို့သိမ်းတိုက်ပွဲပေါ်ဆောင်ခဲ့တဲ့9လတာကာလအတွင်းမြို့ရင်းကအိမ်အချို့ဖျက်ဆီးခံရတာနဲ့ပစ္စည်းတွေပျောက်ဆုံးတာတွေရှိခဲ့တဲ့အပေါ်ဖလန်းဒေသနေပြည်သူတွေကိုတောင်းပန်လိုက်ပါတယ်ဖလန်းမြို့နယ်အခြေဆိုင်ချင်းလက်နက်ကိုင်တော်လိုင်းအဖွဲ့ဖြစ်တဲ့အမျိုးသားအဖွဲ့ချုပ် CNO ကမေလ14ရက်နေ့မှာချင်းစာပေနဲ့အသိပေးထုတ်ပြန်လိုက်တာဖြစ်ပါတယ်ဖလန်းမြို့ကိုသိမ်းပိုက်နိုင်ဖို့ထိုးစစ်ဆင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဖလန်းမြို့တွေကအိမ်တွေဖျားเจ้าတွေပျက်စီးခဲ့တာကိုမြင်တွေ့ရတာစိတ်မကောင်းဝမ်းနဲ့မိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြို့တွင်းပြည်သူတွေရဲ့အိမ်တွင်းပျက်စီးတွေကိုမကာကွယ်ပေးနိုင်ခဲ့တဲ့အပေါ်တောင်းပန်ထားပြီးတိုက်ပွဲနိုင်ဖို့နဲ့မြို့ကိုကာကွယ်ဆောင်ရှောက်ဖို့ကြိုးစားရတဲ့အနေပြည်သူတွေရဲ့အိမ်တွေပျက်စီးတွေဖျက်ဆီးခံရတာပျောက်တာတွေရှိခဲ့တယ်လို့လည်းထုတ်ပြန်ချက်မှာပါဝင်ပါတယ်။မြင်တွေ့ရတဲ့ပျက်စီးတချို့ကိုထိမ့်သိမ်းထားပြီးပိုင်ရှင်အစ်စ်တွေလက်ထဲပြန်ပေးနိုင်ဖို့စီစဉ်ထားတဲ့အကြောင်းနဲ့မိဘနေရာကနေစိတ်ရှည်ပေးပြီးမှားတာတွေလိုအပ်ချက်တွေကိုနားလည်ပေးကြဖို့ကိုလည်းမေတ္တာရက်ခံထားပါတယ်။ဖလန်းမြို့သိမ်းတိုက်ပွဲကို2024ခုနှစ်နိုဝင်ဘာ9ရက်နေ့ကစတင်ဖော်ဆောင်ခဲ့တာဖြစ်ပြီး CNO, CNDF ပါဝင်တဲ့ချင်းညီနောင်အဖွဲ့နဲ့မဟာမိတ်ပူးပေါင်းအဖွဲ့တွေထိုးစစ်ကာလ9လပြည့်တဲ့အခုနှစ်ဧပြီလ9ရက်နေ့မှာဖလန်းမြို့နယ်ကိုစစ်ကောင်စီကင်းစင်နယ်မြေအဖြစ်သိမ်းပိုက်နိုင်ခဲ့တယ်လို့စစ်ရေးသတင်းမှတ်တမ်းတွေအရသိရပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ငလင်တန်းကြောင့်အပြစ်ရထားတာကိုအခွင့်ကောင်းယူပြီးအပြစ်မဲ့ပြည်သူတွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့စစ်ကောင်စီကိုအေးအေးသတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။ငလင်တန်းသင့်ပြည်သူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေထိထိရောက်ရောက်ပေးနိုင်ဖို့အပြစ်ရထားတာကိုအခွင့်ကောင်းယူပြီးအပြစ်မဲ့ပြည်သူတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်နေတဲ့စစ်ကောင်စီရဲ့လုပ်ရက်တွေကိုမှတ်တမ်းတင်ထားတယ်လို့ရခိုင်တပ်တော်အေးအေးကသတိပေးပြောဆိုလိုက်ပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်နှစ်ရက်အတွင်းရခိုင်ပြည်နယ်ကရဲသားပြည်သူ14ဦးသေဆုံးပြီး23ဦးဒဏ်ရာရခဲ့တာနဲ့ပတ်သက်လို့အေအေကသတိပေးပြောဆိုလိုက်တာဖြစ်ပါတယ်။မေလ31ရက်အထိအပြစ်ရကာလတလတိုးမြင့်ထားတာကိုအခွင့်ကောင်းယူပြီးအပြစ်မဲ့ပြည်သူတွေကိုဘုံကျဲတိုက်ခိုက်နေတဲ့စစ်ကောင်စီရဲ့လုပ်ရက်ကိုအေအေကပြင်းပြင်းထန်ထန်ရှုတ်ချထားပါတယ်။အခုလိုအပြစ်မဲ့ရဲသားပြည်သူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်နေတဲ့စစ်ရာဇဝတ်မှုတွေကိုနိုင်ငံအနှံ့ဇက်တိုက်ကျူးလွန်နေတဲ့စစ်ကောင်စီရဲ့လောက်ရကိုကောင်းစွာမှတ်တမ်းတင်ထားတယ်လို့အေအေကအသိပေးထားပါဗျ။မေလ23ရက်ကရသေးတောင်မြို့နယ်မေလ14ရက်နေ့မှာကြောက်တော်မြို့ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ရဲသားပြည်သူတွေထိခိုက်ဒေဆုံးခဲ့ရပြီးနေအိမ်တွေပျက်စီးခဲ့ရတယ်လို့ဆိုပါတယ်။မေလ23ရက်မနက်10နာရီကျော်အချိန်မှာရသေးတောင်မြို့နယ်ထွန်းရဝေရွာဟောင်းကိုစစ်ကောင်စီကဂျက်ဖိုက်တာနဲ့ဘုံးကျဲတိုက်ခိုက်တာကြောင့်အပြစ်မဲ့ရဲသား12ဦးသေဆုံးပြီး23ဦးဒဏ်ရာရခဲ့ကအိမ်31လုံးပျက်စီးခဲ့တယ်လို့အသိပေးပါတယ်။မနေ့မေလ14ရက်ညနေ4နာရီခန့်မှာလဲကြောက်တော်မြို့ကလူနေရပ်ကွက်တွေကို Jet Fighter နဲ့ ဘုံကျဲ တိုက်ခိုက်ခဲ့တာ ကြောင့် အပြစ်မဲ့ ပြည်သူ 2 ဦး သေဆုံးခဲ့ပြီး အိမ် 6 လုံးခန့် ပျက်စီးခဲ့တယ် လို့ AA ထုတ်ပြန်ချက်မှာ ဖော်ပြထားပါတယ် ငလင်တန်ခံစားနေကြရတဲ့ ပြည်သူတွေကို လူသားချင်းစာနာမှု ဆိုင်ရာ အကူအညီတွေ ထိထိရောက်ရောက် ကူညီပေးနိုင်ဖို့ မြောက်ပိုင်းညီနောင် 3 ဘွဲ့က တစ်ဖက်သက် အပြစ်ရက်ကာလကို မေလ 31 ရက်နေ့ အထိ တက်တန်းတိုးထားမယ် လို့ မေလ 1 ရက်နေ့က ပဲ ကြေညာထားပါတယ် စစ်ကောင်စီဟာ မေလ 12 ရက်ကလည်း စကိုင်းတိုင်း တပရင်းမြို့နယ် ဦးထိန်တွင်းရွာ စာတင်ကျောင်းကို လေကျောင်းကနေ ဘုံကျဲခဲ့တဲ့အတွက် ကျောင်းသားကလေးငယ် 22 ဦးနဲ့ ဆရာမ 2 ဦး စုစုပေါင်း 24 ဦး သေဆုံးခဲ့ပြီး ကလေးငယ် 100 ခန့်ဒဏ်ရာရခဲ့ပါတယ် အခုလိုစစ်ရာဇဝတ်မှုတွေ ကျူးလွန်နေတဲ့ စစ်ကောင်စီကို အရေးယူဖို့ မြို့သားညီညွတ်ရေး အစိုးရ NUG နဲ့ တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ ပြည်သူ့ကာကွယ်ရေး တပ်ဖွဲ့တွေ တော်လိုင်းအင်အားစုတွေက နိုင်ငံတကာ အသိုင်းအဝိုင်းကို တောင်းဆိုထားပါတယ်ခင်ဗျာ ဆလဘီ ဘန်ကောက် စစ်ရှောင်းစခန်းကို စစ်ကောင်စီက ပေါင် 900 ဘုံးတွေ ထပ်မံ ကျဲချတဲ့ သတင်းကို တင်ပြပေးပါမယ် ရှမ်းပြည်နယ်နဲ့ ကရင်ပြည် အဆက်မှာရှိတဲ့ ဖဲခုံမြို့နယ် လက်ဤကျေးရွာအနီးက ဘန်ကောက် စစ်ရှောင်းစခန်းကို စစ်ကောင်စီက ပေါင် 900 ဘုံးတွေ ထပ်မံ ကျဲချ တိုက်ခိုက်ခဲ့တယ် လို့ ဒေသတွင်း သတင်းရင်းမြစ်တွေက ပြောပါတယ် မနေ့ မေလ 14 ရက်နေ့ ည 8:00 ခွဲကျော်မှာ ဘန်ကောက် စစ်ရှောင်းစခန်းဟောင်းကို စစ်ကောင်စီက Jet Fighter နဲ့ ပေါင် 900 ဘုံး နှလုံး ကျဲချခဲ့တာ လို့ ဆိုပါတယ် ဒီတိုက်ခိုက်မှုမှာ အဆောက်အုံအချို့ ပျက်စီးခဲ့ပေမဲ့ လူထိခိုက်တာမရှိဘူး လို့ ဒေသတွင်း သတင်းဌာနအချို့က လည်း ဖော်ပြပါတယ် လက်ဤကျေးရွာအနီးမှာရှိတဲ့ ဘန်ကောက် စစ်ရှောင်းစခန်းဟာ 2024 ခုနှစ် နိုဝင်ဘာလ 18 ရက်နေ့ကလည်း စစ်ကောင်စီရဲ့ ပေါင် 900 ဘုံး နှလုံး ကျဲချ တိုက်ခိုက်တာ ခံခဲ့ရပြီး အသက် 40 ကျော်အမျိုးသမီး 2 ဦး ဘုံးစားထိမှန် သေဆုံးခဲ့ရသလို စက်တင်ဘာလ 5 ရက်နေ့မှာလည်း ပေါင် 900 ဘုံး နှလုံး ကျဲချ တိုက်ခိုက်ခံခဲ့ရတဲ့အတွက် ကလေးငယ် အပါအဝင် စစ်ပေးရှောင်း 9 ဦး သေဆုံးခဲ့ရပြီး 20 ကျော်ဒဏ်ရာရခဲ့တယ်လို့ မှတ်တမ်းတွေအရ သိရပါတယ်ခင်ဗျာ ဆလဘီ ထိုင်းမြန်မာနယ်စပ်ရှိမိုးကျိုးလူစစ်ကောင်စီတပ်ခလာယ 24 စစ်စခန်းကို မေလ 15 ရက်နေ့မနက်မှာ KNLA, KNDO နှင့်တော်လိုင်းပူးပေါင်းတပ်တွေက ဒရုန်းများအသုံးပြုပြီး ဘုံးသီးချတိုက်ခိုက်တဲ့ သတင်းကိုတင်ပြပေးပါမယ် ထိုင်းမြန်မာနယ်စပ်ရှိမိုးကျိုးလူစစ်ကောင်စီတပ်ခလာယ 24 စစ်စခန်းကို မေလ 15 ရက်နေ့မနက်မှာ KNLA, KNDO နှင့်တော်လိုင်းပူးပေါင်းတပ်တွေက ဒရုန်းများအသုံးပြုပြီး ဘုံးသီးချတိုက်ခိုက်မှုတွေ လုပ်ဆောင်ခဲ့တယ် လို့ ပြည်သူ့ကာကွယ်ရေးတပ်ဖွဲ့များ၏မဟာဗျူဟာလေ့လာရေးမှတ်တမ်းဌာနကဖော်ပြထားပါသည်။ နှစ်ဖက်တိုက်ပွဲကြောင့် ထိုင်းနိုင်ငံဘက်ချမ်းကို တိုင်းရင်းသား 114 ယောက်တောင်ရင်းမြက်ကိုဖျက်၍ရောက်သွားခဲ့တယ်လို့သိရပါသည်။ တိုက်ပွဲဖြစ်တဲ့နေရာအနီး ထိုင်းဘက်ချမ်းမဲလဘုတ်ဘုံကြီးကျောင်းမှာ စစ်ရှောင်း 159 ဦးနဲ့မေလဒုက္ခသည်စခန်းဘက်မှ စစ်ရှောင်း 255 ဦးရောက်ရှိခဲ့တယ်လို့သိရပါသည်ခင်ဗျာ။ ဆလဘီ မြိုင်မှာစစ်တပ်စစ်ကြောင်းကိုတိုက်ခတ်ရာစစ်ကြောင်းပြတ်ပြီးစုတ်ခွာထွက်ပြေးတဲ့သတင်းကိုတင်ပြပေးပါမယ် မကွေးတိုင်းမြိုင်မြို့နယ်တဲ့စစ်ကြောင်းထိုးလာတဲ့စစ်တပ်စစ်ကြောင်းကိုတော်လိုင်းတပ်တွေလိုက်လံတိုက်ခိုက်ခဲ့ရာစစ်တပ်ဘက်ကအထိနာပြီးစစ်ကြောင်းပြတ်ကစုတ်ခွာထွက်ပြေးသွားတယ်လို့မြိုင်ပကဖကထုတ်ပြန်ထားပါတယ် မေလ 1 ရက်နေ့ကစစ်ကြောင်းထိုးလာတဲ့တပ်မတ်124တပ်ကစစ်သားတွေပါတဲ့စစ်တပ်စစ်ကြောင်းကိုတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ မြိုင်ပကဖကမနေ့ မေလ 14 ရက်ညပိုင်းမှာထုတ်ပြန်ခဲ့တာဖြစ်ပါတယ် အဲ့ဒီစစ်ကြောင်းကိုတော်လိုင်းတပ်တွေလိုက်လံချိန်မုံတိုက်ခိုက်ခဲ့ရာစစ်ကြောင်းဟာရီမန်းချက်ပျောက်ပြီးဖွဲ့စည်းပုံပြက်ကအထိခိုက်များစွာနဲ့တပ်မတ်တရား 1 ထဲသို့ပြန်လည်ဆုတ်ခွာသွားတယ်လို့ဆိုပါတယ်တိုက်ပွဲဖြစ်စဉ်မှာစစ်သားအလောင်း8လောင်းတွေ့ရပြီးအမီ1တလက်ကြီး900ကျော်နဲ့အခြားခဲယမ်းတွေသိမ်းဆဲရရှိခဲ့တယ်လို့သိရပါတယ်ဒီတိုက်ခိုက်မှုကိုပကဖစုဖွဲ့မှုတပ်မြိုင်ပကဖပောက်ပကဖပခုတ်ကူပကဖတပ်ရင်းတပ်ပခုတ်ကူခရိုင်အမှတ် 2 6 ခွန် 14 15 စခွန်ကျောင်းသားတပ်မတော် ABSDF ကမ္မတပ်ပေါင်းစုအိပလက်စ်တပ်ပေါင်းစုအညာမြေတပ်ပေါင်းစုဂလုံပြည်သူ့ကာကွယ်တပ်ဖွဲ့ PPDF PLC တပ်ပေါင်းစုဝင်းပလွေပြောက်ကြားတပ်ဖွဲ့အကွိတ်တပ်ဖွဲ့နဲ့ဒေသဆိုင်ရာတပ်ဖွဲ့တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ ယခုနောက်ဆုံးသတင်းအနေဖြင့် KIO ဥက္ကဋ္ဌဟောင်းလညော်ဆောင်ဟရာကွယ်လွန်တဲ့သတင်းကိုတင်ပြပေးပါမယ် ကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဟောင်းလညော်ဆောင်ဟရာဟာဒီနေ့မေလ15ရက်မနက်ပိုင်းမှာကွယ်လွန်သွားပြီလို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ် အသက် 89 နှစ်အရွယ်ရှိနေပြီဖြစ်တဲ့လညော်ဆောင်ဟရာဟာဒီနေ့မေလ15ရက်မနက် 9:55 မိနစ်မှာကွယ်လွန်သွားတာလို့ကချင်ဒေသအခြေစိုက်သတင်းဌာနအချို့မှလည်းဖော်ပြထားပါတယ်စကပြောချိုတဲ့လညော်ဆောင်ဟရာဟာတစ်တောဝင်တောက်ကနေကချင်လွတ်လပ်ရေးအဖွဲ့ KIO အဖွဲ့မှပါဝင်လာခဲ့ပြီး2018နှစ်စမ်းပိုင်းမှာ KIO ဥက္ကဋ္ဌတာဝန်ကနေအနားယူခဲ့တယ်လို့ဆိုပါတယ် အခုထပ်တာဝန်ကနေအားယူချိန်မှာအသက်80ခန့်ရှိနေပြီဖြစ်ပြီးကျန်းမာရေးအခြေအနေနဲ့အသက်အရွယ်အရအားယူခဲ့တာလို့ KIO KIA သတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောထားခဲ့ပူပါတယ်။လညော်ဆောင်ဟရာ KIO ဥက္ကဋ္ဌကနေအားယူသွားတဲ့အတွက်ဗိုလ်မှူးကြီးအင်ပန်လာက KIO ဥက္ကဋ္ဌတာဝန်ကိုဆက်ခံခဲ့တယ်လို့သိရပါတယ်။လက်ရှိမှာ KIO ခေါင်းဆောင်ပိုင်းတာဝန်တွေကိုဗိုလ်ချုပ်ကြီးအင်ပန်လန်ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးကွမ်တမ်ကန်ရှောင်းကချင်လွတ်လပ်ရေးကောင်စီ KIC ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာဒုဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးကွမ်မော်ကချင်လွတ်လပ်ရေးတပ်မတော် KIA စစ်ဦးစီးချုပ်ဗိုလ်ချုပ်အောင်ဆိုင်လာဒုစစ်ဦးစီးချုပ်ဗိုလ်ချုပ်မယန်ဇော်တောင်တို့ကတာဝန်ယူထားတယ်လို့မှတ်တမ်းတွေအရသိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နှင့်တာဂီတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာVideo NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စည်ရေးသတင်းကောင်းထုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2025ခုနှစ်မေလ15ရက်နေ့ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ဒီမှာကတော့ຫນွေဦးမွန်ပါ။ပထမအဆုံးတင်ပြပေးမယ့်သတင်းကတော့အပြည့်ရဲ့ထုတ်ပြန်ချက်တွေကိုချိုးဖောက်နေတဲ့မြောက်လိုင်းဦးဆောင်နဲ့စစ်ကောင်စီကိုအရေးယူပေးဖို့ကူလာနဲ့အာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝန်းကို NLD တိုက်တွန်းလိုက်တဲ့တဲ့ရင်ကြောင့်ရပဲဖြစ်ပါတယ်။ပြည်ရထုတ်ပြန်ချက်တွေကိုချိုးဖောက်နေတဲ့မြောက်လိုင်းဦးဆောင်နဲ့စစ်ကောင်စီကိုအရေးယူပေးဖို့ကူလာနဲ့အာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝန်းကိုမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဗဟုအလုပ်ကော်မတီကတိုက်တွန်းပြောဆိုလိုက်ပါတယ်။မြောက်လိုင်းဦးဆောင်နဲ့အာနာလူစစ်ကောင်စီဟာပြည်ရရေးထုတ်ပြန်ချက်တွေကိုချိုးဖောက်ပြီးရဲသားပြည်သူများပြားကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ဆိုပါတယ်။ဆိုပါစုလိုက်ပြုံလိုက်သိဆုံးစေတဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှု crime against humanity နဲ့ဆေးရဆူးမှုများ war crimes တွေဇက်တိုက်ကျူးလွန်နေတာတွေကိုလူသားချင်းစာနာတဲ့အနေနဲ့တားဆီးအေးအေးယူပေးဖို့ကုလသမဂ္ဂနဲ့အာဆီယံပါဝင်နိုင်ငံတကာအတိုင်းအဝန်ကိုမြေတားရက်ခန့်တိုက်တွန်းလိုက်တာဖြစ်ပါတယ်။မလ28ရက်နေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလင်ပြီးကူညီကယ်ဆယ်လုပ်ငန်းတွေနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်နိုင်ဖို့တော်လင်းအင်အားစုတွေငလင်ဘေးသင့်ဒေသတွေမှာယာယီအပြည့်အခက်ရထားမယ်လို့ကြေညာခဲ့တယ်လို့အသိပေးထားပါတယ်။အနာလုစကောင်စီဘက်ကလည်းအပိလတ်နယ်ရနေ့ကစပြီးအပြစ်အခက်ရစဲထားမယ်လို့ကြေညာခဲ့ပေမဲ့ငလင်ဘေးသင့်ဒေသတွေပေါဝင်မြန်မာနိုင်ငံဒေသအနှံ့၄ချောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာမိရှုဖျက်ဆီးတာအစ်တောင်တွေမှာမတရားဖမ်းဆီးထားတဲ့နိုင်ငံရေးအသားတွေကိုညှဉ်းပန်းနှိပ်စက်တာတွေဇက်တိုက်ကျူးလွန်နေတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ရှင်ဂျမ်ဘစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ပြည်ရဲ့ကာလာတွင်အရသာ182ဦးသေဆုံးက300ခန့်ဒဏ်ရာရတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။ဂျမ်ဘစစ်တပ်ရဲ့တိုက်ခိုက်မှုတွေကြောင့်ပြည်ရဲ့ကာလာတွင်အရသာ182ဦးသေဆုံးက300ခန့်ဒဏ်ရာရခဲ့တယ်လို့မြူသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဗဟုအလုံးမှုဆောင်ကော်မတီကပြောပါရယ်။မြူသားဒီမိုကရေစီဖွဲ့ချုပ်လူခွေးရေးမှတ်တမ်းကောက်ယူရေးဖွဲ့ကကောက်ယူရရှိထားတဲ့စည်ရင်းတွေအရအပြည့်ရဲ့ကာလာဧပြီလ3ရက်နေ့ကနေမေလ23ရက်အထိတိုင်းနယ်ပြည်နယ်ဆက်တခုကိုစစ်ကောင်စီကလေကြောင်းတိုက်ခတ်မှု182ကြိမ်ပြုလုပ်ခဲ့တယ်လို့သိရပါဗျ။ဆိုမှတိုက်ခတ်မှုတွေကြောင့်ရဲသားပြည်သူ182ဦးသေဆုံးခဲ့ရမှာ18နှစ်အောင်အရွယ်34ဦးပါဝင်ခဲ့ပြီးဒဏ်ရာရသူ298ဦးမှဆိုရင်လည်း18နှစ်အောင်အရွယ်86ဦးပါဝင်နေတယ်လို့အသိပေးပါဗျ။ငလင်ဘေးသင့်ဒေသတွေဖြစ်တဲ့မန္တလေးတိုင်းနဲ့စကိုင်းတိုင်းတို့ဟာစစ်ကောင်စီရဲ့တိုက်ခိုက်တာကိုအများဆုံးခံရတဲ့ဒေသတွေဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါဗျ။ဒီအချက်လက်တွေဟာမြန်မာဒီမိုကရေစီအဖွဲ့ချုပ်လူခွင့်ရေးမှတ်တမ်းကောက်ယူရေးဖွဲ့ကလန်းလန်းမီတလောက်ကောက်ယူထားတဲ့စည်းင်းတွေဖြစ်တဲ့အတွက်ရေပြင်းမှာဆိုရင်တိထက်ပိုများနိုင်တယ်လို့လည်းသိပေးပါတယ်။အခုလို့မြောက်လိုင်းဦးဆောင်တဲ့အာနာလူစစ်ကောင်စီဟာအပြည့်ရထုတ်ပြန်ချက်တွေကိုချိုးဖောက်ပြီးရဲသားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေကိုလူသားချင်းစာနာတဲ့အနေနဲ့တားဆီးအေးအေးယူဆောင်ရွက်ပေးဖို့မြန်မာဒီမိုကရေစီအဖွဲ့ချုပ်ဗဟုအလုပ်ကော်မတီကကုလသမဂ္ဂနဲ့အာဆီယံပါဝင်နိုင်ငံတကာအတိုင်းအဝန်ကိုတိုက်တွန်းမြစ်တာရခန့်ထားပါတယ်ရှင်။ဆက်လက်ပြီးပြည်သူလူထုနဲ့အတူ PDF တွေ CDM တွေတော်လိုင်းရင်နဲ့အတူရှိနေစေဖြစ်၍တော်လိုင်းအောင်မြင်မယ်လို့ယုံကြည်ကြောင်းပြည်တော်စုဝန်ကြီးဒေါက်တာဇော်ဝေစုပြောကြားတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။ပြည်သူလူထုနဲ့အတူ PDF တွေ CDM တွေတော်လိုင်းရင်နဲ့အတူရှိနေစေဖြစ်တာကြောင့်တော်လိုင်းအောင်မြင်မယ်လို့ယုံကြည်တယ်လို့ပြည်တော်စုဝန်ကြီးဒေါက်တာဇော်ဝေစုကပြောပါတယ်။ပြည်သူမှပြည်သူတို့အစီအစဉ်နဲ့တွဲဆုံမေးမြန်းကမ်းမှပညာရေးဝန်ကြီးဌာနကျန်းမာရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဇော်ဝေစုကပြောပါတယ်။ပြည်သူတွေကအခုထက်ထိတော်လိုင်းရင်ကိုခုခံစေတော်လန်ရင်နဲ့အတူရှိနေစေဖြစ်ပါတယ် PDF တွေကအခုထက်ထိတက်ကြွစေပြည်သူနဲ့အတူရှိစေပါတော်လန်ရင်နဲ့အတူရှိစေပါ CDM တွေကပြည်သူနဲ့အတူတော်လန်ရင်နဲ့အတူရှိစေပါအ အလုံးထုံးလင်းအားစုများကရွေချက်တူပန်းနိုင်တူချီတက်နေစေဖြစ်တဲ့ဆိုတာတွေ့ရပါတယ်။ဒါကြောင့်အားလဲရှိပါတယ်။ဒါကြောင့်လည်းပဲကျွန်တော်တို့ထုံးလင်းအောင်မြင်မယ်လို့ယုံကြည်ပါတယ်လို့ပြောချင်ပါတယ်လို့ဝန်ကြီးကဆိုပါတယ်။လက်ရှိမှာပြည်ထောင်စုဝန်ကြီးဒေါက်တာစောဝေစုဟာထုံးလင်းနယ်မြေတွင်ကျန်းမာရေးစောင့်ရှောက်မှုနဲ့စေကူတာမှုပညာသင်ကြားရေးများကိုလှုံ့ဆော်လျက်ရှိပါတယ်ရှင်။မတရားဆန္ဒသိမ်းမှုနဲ့စစ်တပ်လေကြောင်းတိုက်ခတ်မှုများပါဝင်စစ်အုပ်စုနောက်ဆက်တွဲရက်ဆက်ကြမ်းကြုတ်မှုများကြောင့်မြန်မာနိုင်ငံအခြေအနေမှာဆိုးရွားလျက်ရှိကြောင်းတမ်းမတ်ကြီးဦးကျော်မိုးထွန်းပြောကြားတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။2025ခုနှစ်တွင်ကြာရောက်သောဘီဘီဆိုင်ရာဗုဒ္ဓနေ့အထိမ်းအမှတ်အခမ်းအနားမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမတ်ကြီးဦးကျော်မိုးထွန်းကအခုလိုပြောကြားခဲ့ပါတယ်။မတရားဆန္ဒသိမ်းမှုနဲ့စစ်တပ်လေကြောင်းတိုက်ခတ်မှုများပါဝင်စီအိုဆူ၏နောက်ဆက်တွဲရက်ဆက်ကြမ်းကြုတ်မှုများကြောင့်မြန်မာနိုင်ငံ၏ခြေနေမှာဆိုးရွားလျက်ရှိပြီးပြည်သူများကြုံတွေ့ခံစားနေရသည့်ဆင်းရဲဒုက္ခများနှင့်များစွာသောပြစ်မဲ့ပြည်သူများသေဆုံးမှုမှလည်းဆိုးနှင့်ကြေကွဲပွဲကောင်းကြောင်းထို့ပြင်မြန်မာပြည်သူများအနေဖြင့်အကြောက်တရားအောက်တွင်နေထိုင်ရကြောင်းဆိုးပါဒုက္ခများမှမကြသေးမီကဖြစ်ပွားခဲ့သောပြင်းအား 9.9 ရှိသည့်ငလျင်ဘေးအန္တရာယ်ကြောင့်ပုံမိုဆိုးရွားလာခဲ့ကြောင်းသတ်မှတ်ကြီးကပြောပါတယ်ပြပခဖြစ်စဉ်တိုင်းတွင်ပြည်သူများအထူးသဖြင့်မြို့သူမျိုးများနှင့်မိန်းကလေးငယ်များနှင့်ကလေးတငယ်များကပြပခ၏ပေးတံကိုအများဆုံးခါစီခံကြရပြီးအခုချိန်ထိအနေအချင်းမစွာကြားရောက်နေသည့်လူသားဆန်မှုအားထိမ့်သိမ့်ကာကွယ်တမ်းရန်အတွက်နိုင်ငံတကာအသိုက်အဝန်းမှမလွဲမသွေအလေးထားဆောင်ရွက်ရမည့်အချိန်အခါပင်ဖြစ်ကြောင်းသတ်မှတ်ကြီးကထပ်လောင်းပြောကြားခဲ့ပါသည်။ဆိုပါခန္ဓာအားမေလ14ရက်နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်စီးပွားရေးနှင့်လူမှုရေးကောင်စီခန့်မှန်းမှကျင်းပခဲ့ပါသည်ရှင်။ဆလဘီ NGP နဲ့ပြည်သူများ၏25ကြိမ်မြောက် 4 hour people လှုပ်ရှားမှုတွင်ကချင်ဒေသကာကွယ်အားစုများအတွက်ပြည်သူနဲ့အတူ NGP ကပါဝင်ကူညီသွားမဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ NGP နဲ့ပြည်သူများ၏25ကြိမ်မြောက် 4 hour people လှုပ်ရှားမှုတွင်ကချင်ဒေသကာကွယ်အားစုများအတွက်ပြည်သူနဲ့အတူ NGP ကပါဝင်ကူညီသွားမယ်လို့မေလ15ရက်မှာဖော်ပြပါရယ်။ပါဝင်ထားဖို့လူသူများအနေနဲ့ယနေ့မှစ၍မေလ28ရက်နေ့ထိလက်ခံကရေပြင်ရောက်ပေးဖို့သွားမှာဖြစ်တယ်လို့ NGP ကဆိုထားပါရယ်ရှင်။ရုပ်နိုင်ငံနေနဲ့မြန်မာနိုင်ငံအရေးမျက်နှာပြောင်တိုက်ဝင်ရောက်ဆွတ်ဖက်နေတာဟာမြန်မာပြည်သူတွေဆင်းရဲဒုက္ခရှိကြစေပြီးစစ်မှန်တဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိခိုက်စေတယ်လို့ SCCM ပြောကြားတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ရုပ်နိုင်ငံနေနဲ့မြန်မာနိုင်ငံအရေးမျက်နှာပြောင်တိုက်ဝင်ရောက်ဆွတ်ဖက်နေတာဟာမြန်မာပြည်သူတွေဆင်းရဲဒုက္ခရှိကြစေပြီးစစ်မှန်တဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိခိုက်စေတယ်လို့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SCCM ကဒီကနေ့မေလ15ရက်နေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။ပြည်ထောင်နိုင်ငံအနေနဲ့နိုင်ငံတကာနိုင်ငံရဲ့ပြည်တွင်းကိုဝင်ရောက်မဆွတ်ဖက်ဘူးဆိုတဲ့မူဝါဒကိုကျင့်သုံးနေတယ်လို့တစ်ခါတလေနဲ့အခိုင်အမာပြောဆိုလို့ရှိပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာသူတို့ရဲ့ဈာဝင်ဆွတ်ဖက်မှုတွေဟာမိမိအကျိုးစီးပွားကိုသာရှေ့ရှုတယ်ဆိုတာကိုပြသရရောက်တယ်လို့ထောက်ပြထားပါတယ်။ဒီလိုရက်တွေဟာမြန်မာပြည်သူတွေအတွက်စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိခိုက်စေတာကြောင့်မြန်မာနိုင်ငံဆိုင်ရာထူးချံမေးကောင်စီ SACM ကပြောကြားလိုက်တာပဲဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလဆီယနာသိန်းရန်ကြိုးပမ်းမှုနောက်ပိုင်းမြမပြိပခရီတွေကတခုဖြစ်တဲ့လာရှုမျိုးကိစ္စဟာတရုတ်ဆူရရဲ့တိုက်ရိုက်အကြဆုံးဈာဝင်ဆွတ်ဖက်မှုဖြစ်တယ်လို့ SACM ကဝေဖန်ထားပါတယ်။ကိုကန်တက် MNDA အနေနဲ့လာရှုမျိုးကိုအကြမ်းမဆုပ်စုထံပြန်လွှဲအပ်ဖို့ဆုံးဖြတ်လိုက်တာဟာလည်းမြို့လူများရဲ့အတွက်သက်ပြီးခဲ့ကြတဲ့တော်လင်းကြီးသမားရာပေါင်းများစွာရဲ့ပေးဆက်ဆွန့်လွှတ်မှုတွေကိုတစ္ဆာဖောက်ရရောက်တယ်လို့ထောက်ပြထားပါတယ်။ရက်ဆက်ကြံကြုတ်တဲ့စီအိုစုကိုတရုတ်နိုင်ငံဘက်ကစီရေးအထောက်ပံ့ပေးနေတာနဲ့မြန်မာနိုင်ငံအတွင်းမှာမျက်နှာပြောင်တိုက်ဈာဝင်ဆွတ်ဖက်နေတာဟာစီအိုစုကိုကဲတင်နိုင်မှာမဟုတ်တဲ့ပြင်မြန်မာပြည်သူလူထုခံစားနေရတဲ့ဆင်းရဲဒုက္ခတွေကိုရှေ့ကြစေပြီးစစ်မှန်တဲ့ငြိမ်းချမ်းရေးရရှိလာဖို့လဲနှောင့်နှေးကြံ့ကြာစေဖို့သာရှိတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။စီအိုစုမလွဲမသွေကြားဆုံးမှဖြစ်ပြီးအဲ့ဒီအချိန်မှာတရုတ်နိုင်ငံအနေနဲ့ဘယ်သူဘက်ကရက်တီခဲ့ရဲဆိုတာကိုမြန်မာပြည်သူတွေအသေးချာမှတ်မိနေကြမှာပဲဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SCCM ကတရုတ်အစိုးရကိုသတိပေးထားပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့တပင်းမြို့နယ်ရှိစာသင်ကျောင်းတစ်ကျောင်းကိုမြန်မာစစ်တပ်တိုက်ခိုက်မှုပြင်းထန်နိုင်ငံနဲ့ကနေဒါနိုင်ငံတို့ကရှုံချကန့်ကွက်ကြောင်းကြေညာချက်များထုတ်ပြန်တဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းတပင်းမြို့နယ်ရှိစာသင်ကျောင်းတစ်ကျောင်းကိုမြန်မာစစ်တပ်တိုက်ခိုက်မှုပြင်းထန်နိုင်ငံကအပြင်းထန်ဆုံးရှုံချတယ်လို့မေလ14ရက်ပြင်းထန်နိုင်ငံခြားဝန်ကြီးဌာနဝက်ဘ်ဆိုက်မှာထုတ်ပြန်ဖော်ပြပါတယ်။မြန်မာစစ်တပ်ကထုတ်ပြန်ခဲ့တဲ့အပြစ်ခတ်ရေးစည်ရေးနဲ့လုံဝဆန့်ကျင်ဘက်ဖြစ်ပြီးခုနောက်ဆုံးရသားများကိုစုလိုက်ပြုံလိုက်တပ်ဖြတ်မှုဟာလုံခဲ့တဲ့ရတရပတ်နှင်းငယ်ကကြောက်မက်ဖွယ်ငလျင်လှုပ်ခတ်ခဲ့တဲ့ဒေသများပါဝင်မြန်မာစစ်ကောင်စီရဲ့ခွဲခြားမဆက်ဆံမဲ့ပုံကျဲတိုက်ခတ်ခြင်းဗျူဟာဤတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဖော်ပြပါတယ်။ပြည်ထောင်နိုင်ငံကတေဆုံးသူများ၏မိသားစုဝင်များနဲ့၎င်းတို့၏ခြေရာသူများအားဝန်ထမ်းကြောင်ပြောကြားကမြန်မာနိုင်ငံရှိပြည်သူများနဲ့အတူမမမမက်ရက်တည်တယ်လို့ဖော်ပြပါတယ်။ဒါ့အပြင်နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေကိုလေးစားလိုက်နိုင်ရန်ကြံဖတ်မှုများအဆုံးသတ်ရင်းနဲ့ပြည်ပခဆိုင်ရာအင်အားစုများကြားဆွေးနွေးညှိနှိုင်းမှုများပြုလုပ်ရန်တိုက်တွန်းထားပါတယ်။မ လာရူကနေဒါနိုင်ငံဆိုင်ဝန်ကြီးဌာနကလည်းထုတ်ပြန်ရမှာစစ်တပ်ကလေကြောင်းတိုက်ခတ်မှုကြောင့်ပြစ်ခတ်ရေးဆေးကာလအတွင်းကလေးငယ်တွေနဲ့ဆရာဆရာမတွေသင်ဆုံးခဲ့ရတဲ့ဖြစ်စဉ်ပေါ်အထိတ်တလန့်ဖြစ်နေတယ်လို့ဆိုပါရယ်ဤအသည့်တရားမဲ့ဖြစ်ဆိုကြောင့်ဒုက္ခရောက်ခဲ့ရသူများ၏မိသားစုများအတွက်စိတ်ရင်းမှန်ဖြင့်ဝန်ထဲကြောင်းတင်ပြအပ်တယ်လို့ဆိုပါရယ်ဂျန်ဖတ်မှုကိုအရှိန်လျှော့ဖို့ရဲသားတွေကိုကာကွယ်ပေးဖို့နဲ့နိုင်ငံတကာဥပဒေကိုလေးစားလိုက်နာဖို့မြန်မာစစ်ကောင်စီကိုကနေဒါကတိုက်တွန်းလိုက်ပါတယ်လို့ဖော်ပြပါရယ်တပြင်းမြုပ်နယ်အိုဒိန်ရီကျေးရွာစာတင်ချောင်းကိုမေလ12ရက်နေ့မနက်ပိုင်းကစစ်ကောင်စီတပ်ကပုံကျဲတိုက်ခိုက်ခဲ့ပါတယ်။ဆိုပါတိုက်ခိုက်မှုကြောင့်လူဦးရေရာနဲ့ချီထိခိုက်ဒဏ်ရာရရှိခဲ့ပြီးလက်ရှိမှာသေဆုံးစည်းရင်းမှာ24ဦးထိရှိခဲ့ပြီးပဲဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့ကိုခန့်နဲ့တာဂီတို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။နောက်ပြန်မေလ16ရက်နေ့တော်မူလို့တာခံမှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထန်နိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္လာရီကန်ယူတဲ့နယ်မုတ်တမကွေတို့ဘက်မှာဒီဟာအနောက်မြောက်ဘက်ကနေတနင်္လာရီကို15မိုင်ကနေ25မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအထင်တင်ကနေလိုင်းကြီးနိုင်ပါတယ်။ရခိုင်ကန်ယူတဲ့နယ်မြို့ဝကျောင်းမဒေသတို့မှာတော့ဒီဟာအနောက်တောင်ဘက်ကနေတနင်္လာရီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ကနေလိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းရှမ်းကုန်းတိုင်းအေရော်ရီတိုင်းပဲခူးတိုင်းတနင်္လာရီတိုင်းကချင်းပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြားကနေနေရာစိတ်စိတ်မိုးထချုံကျွာနိုင်ပြီးမကွေးတိုင်းမှာတော့နေရာစိတ်စိတ်ကနေနေရာကျဲကျဲမိုးထချုံကျွာနိုင်ပါတယ်။နေ့ပူချိန်ကတော့မြန်မာနိုင်ငံတဝန်းလုံးမှာပုံမှန်အပူချိန်အောက်ကျဆင်းနိုင်ပါတယ်ရှင်။
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတခါတင်ဆက်ပေးမယ့်မြို့သမီးကဏ္ဍအစီအစဉ်မှာတော်လန်ရေးဤအောင်မြင်ခြင်းအလှကပါအပိုင်း161ကိုဖလော်ဒါဟမ်မတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါအခုတစ်ပတ်မြို့သမီးကဏ္ဍမှာလူတို့မှတည်င်းဆိုသည်ကိုဘလို့ယုံကြည်မှုရှိကြပါသလဲတရင်ဆိုသည်မှာနိုင်ငံရေးတရင်ကားဆလို့လူတယောက်ရဲ့ဖြစ်တည်မှုအပေါ်အဖြစ်ပြက်နေသည့်ပုံရိပ်များမှစတင်ခဲ့ခြင်းလို့လည်းထင်မိပါတယ်။လူတဦးတယောက်တိုင်းစီမှာလွတ်လပ်ခြင်းတရားမျှတခြင်းလူခွင့်ရေးလူစွမ်းအားအရင်မြင့်မတူကွဲပြားသည့်လူနေမှုအခွင့်အရေးစတဲ့လူတယောက်မွေးဖွားချိန်မှစလို့တည်ဆုံးချိန်အထိရရှိခဲ့တဲ့လူဘဝရဲ့တမောများစုပေါင်းထားခြင်းသည်လူသားတယောက်ဤတည်င်းလွတ်လပ်ခွင့်ဖြစ်တယ်လို့လည်းယူဆမိပါတယ်။တည်င်းပြူရဲဆိုတာလူတုစီကပဲတည်င်းကိုရယူရတာပါ။နိုင်ငံကောင်းဆောင်မှစလို့မြမပြည့်ရဲ့အစိတ်ပိုင်းတစ်ခုမှပါဝင်ပတ်သက်နေကြတဲ့ပလုံကောက်တဲ့အဆင့်ထိတည်င်းကိုရယူကြရတာပါ။အခုဆိုရင်ရခင်ချိန်ကစလို့ကျမတို့တည်ပူးခဲ့တဲ့စစ်ရှောင်းစခန်းများရဲ့ချင်းလေးကို WHO အစီအစဉ်နဲ့ဂျမားရေးဆရာဝန်တွေတွားရောက်ဆေးကုသပူးကြပါတယ်။တကယ်ကိုလက်တွေ့ကြတဲ့သဘောတဘာဝမှာတည်င်းနဲ့အမှန်တရားကမေ့မြင်ခဲ့တော့စစ်ရှောင်းများရဲ့ဘဝမှာဂျမားရေးကတနာစရာဆိုသည့်အပြောလောင်းနဲ့လည်းကျမတို့ကျေနပ်ခဲ့ရတယ်ဒါကကချင်ပြည်နယ်ရဲ့အစိတ်ပိုင်းတွေမှာအခုလိုအာဏာသိမ်းသည့်ကာလမဟုတ်သည့်ခေတ်စနစ်မှာအစိုးရဆိုသည့်ပြည်သူအစိုးရအာဏာရှင်ဆိုရတဲ့မှာဖြစ်ရိုးဖြစ်စဉ်တစ်ခုလို့ပြောရင်လည်းရပါလိမ့်မယ်။တည်င်းဆိုသည့်လူထုကပေးနိုင်သည့်အားကအထီးရောက်ဆုံးမှန်ကန်ဆုံးဖြစ်တယ်လို့လူသားချင်းချင်းမတရားမှုအနိုင်ကျင့်မှုနဲ့ပတ်သက်ရင်လည်းတက်တည်တွေအများကြီးလိုပါတယ်။ဥပမာဓာတ်ပုံဗီဒီယိုအသံမှတ်တမ်းပါဝင်ပတ်သက်မှုမှာပါဝင်တဲ့သူများနဲ့တွေ့ဆုံမှုမှတ်တမ်းဒီလိုအသေးစိတ်လောက်ကိုပြည်သူများသိနေမှသာတည်င်းရယူသူအဖို့ခိုင်မာတဲ့တည်င်းရေးမြစ်ကိုလူတို့ကပေးနိုင်ပြီးလူတို့ထံပြန်လဲပြဝင်နိုင်မှာဖြစ်ပါတယ်။ဥပမာမြင်းကြံတလုံးမျိုးကိုဒီလေးနှစ်တာစကားဆဝင်းရောက်စီးနှင်းထားတဲ့ရွာကြီးဖြစ်ယနေ့တိုင်းတည်နေစေပါ။လေးနှစ်တာအတွင်းပြည်သူနဲ့ထိတွေ့တိုက်ပွဲနောက်ဆုံးချိန်အဖြစ်လလင်းကာလမတိုင်းမီရက်အနည်းကွာမှာအကြီးကျယ်ဖြစ်ခဲ့ပါလေ။စစ်ကောင်စီဘက်ကနေလေရင်နဲ့ပုံကျဲနိုင်ဖို့အကူအညီတောင်းခဲ့ကြတာကြောင့်ကြီးစံမကုန်မဲပြည်သူကာကွယ်ရေးတပ်တွေကိုချိန်ချောက်နိုင်ခဲ့ကြတယ်။စစ်ကောင်စီကပြည်သူတွေကိုယနေ့ချိန်ထိရာထဲမှာတွာလာလှုပ်ရှားဖို့ဆိုတာကိုလည်းပေါင်ခတ်ထားကြတယ်။အချို့သောရရရက်ကတ်တွေမှာတော့မိမိကိုယ်ကိုကာကွယ်ရင်စားဝတ်နေရေးပြည့်လည်ဖို့အသက်ဆုံးနေထိုင်နေကြတာတွေလည်းရှိကြပါပတ်စံရှိသူတွေအတွက်တော့ငင်းကြံမျိုးပေါ်မှာအင်္ဂါနေကြသလိုအချို့သောရက်ရွာလူထုကတော့ထဲမှာနေနေကြတယ်။အခုဆိုရင်မကြမီမိုးကြတော့မဲ့အချိန်ဖြစ်သလိုအင်းတွေကလည်းဝါဆိုးဝါကောင်းဆိုရေတက်တော့မယ်။ဒီလိုရာသီအချိန်တွေမှာအနေလက်ကျက်အစားလက်ကျက်လာကြတယ်။ ချို့ဆိုအိမ်ထောင်ရေးတွေကစလို့အဆင်မပြေကြသလိုအချို့လူငယ်တွေလည်း PDF နယ်မြေတွေမှာနေထိုင်နေကြတယ်ဒီလိုမျိုးစင်ကဲသတင်းရယူမှုမှာပြည်သူကပြည်သူကိုပြန်ပြဝေကြလို့သာအရှိတရားကိုသိနိုင်တာပါအခုဆိုရင်လူမနေတဲ့အိမ်တွေကနေတမိုးရှိပစ္စည်းမှမဟုတ်ပါဘူးရှိသမျှအကုန်လုံးယူကြတာစစ်ကောင်စီလက်ပါစီတွေကသူတို့မယူဘူးဆိုတဲ့အတန်ထွက်လာကြတယ်။တနည်းအားမှတနည်းအားပြောင်းရွှေ့နေထိုင်ရသည့်အတွက်မိမိကြောပိုးအိတ်ကလေးသာတည်တယ်လို့ဆိုကြပါတယ်။ယူတွေဝင်ရောက်ယူကြတယ်၊တောင်းတရတယ်ဆိုတဲ့သတင်းမျိုးကိုစစ်ကောင်စီလက်ပါစီတွေပြောလာကြတယ်။ဒီချက်ဟာသူတို့ချင်းချင်းကြမှာယနေ့အချိန်စူးစီးမှုပေါင်းစည်းမှုမဟုတ်တော့တယ်လို့ပြုများလဲတမျိုးတစ်ပါတာဖွဲ့စည်းတွေဖြစ်လာတယ်ဆိုတဲ့အဓိပ္ပာယ်ပါပဲ။ဒီပြင်မာပြည်သူရဲ့ခက်ခဲဆင်းရဲမှုတွေကိုကြော်လာနိုင်ဖို့ဤသူအတန်းကရေးကြည့်ပါလေ။ခုဆိုပြည်သူတွေအော်ခဲကြလို့ကုလရင်တန်းကရခင်ကနဲ့စားရင်တကယ်ဒုက္ခရောက်နေတဲ့ငလင်းကန်ပြည်သူတွေစီရောက်နေတဲ့ဆိုတာမျိုးကြားသိရပါလေ။စည်ရဲတင်းကစည်ရဲနယ်ပယ်မှာရေးကြည့်သလိုစစ်ရှောင်တင်းကလည်းစစ်ရှောင်ပြည်သူတွေအတွက်အရှိတရားပါ။မိမိတို့သားသမီးများကိုဘလို့ပြုစုယူထောင်ပြီးဒီမိုကရေစီဆိုတဲ့အရာသာကိုစာတုံးကွင့်ပေးနေကြတယ်ဆိုတာသိပညာပဖို့တုဒ္ဒါဖြင့်ပြဝေပေးပါမယ်။ဒီနေ့ချိန်ထိကျမတို့ပြည်သူတွေမှာတော်လန်ရင်းနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ဥတီချက်မှန်ကန်ခဲ့ကြလို့ခက်ခဲမျိုးစုံဒုက္ခမျိုးစုံအတွေ့အကြုံမျိုးစုံကြုံနေရတာပါ။လူတို့အတွက်အောင်မြင်မှုနဲ့နိုင်လို့စိတ်ကတရားတော်စစ်ကိုဆင်နွှဲနေကြတာဖြစ်လို့စီစီလုံးလုံးနဲ့ပြည်သူတွေတယောက်မှတယောက်ကူညီပေးမှကြရင်ရှိစေကြမှာတော်လန်ရည်အောင်မြင်မှုအလကဘာကိုတိဆောက်နိုင်မှာဖြစ်တယ်ဆိုတာကြောင့်ဒီမျိုးသမီးကံလာလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်ဗီဒီယို NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကိုအရှိပိုးကရင်ဘာသာနဲ့ຫນွေဦးတာတာမှတင်ဆက်ပေးထားပါတယ်ခင်ဗျာ
။အချွန်လာဆိုင်ရေဒီယိုအန်ယူဂျီကလွင့်ထောင်ပန်းစကက်ကဲထောင်အကန်အကျုံးတဲ့နော်မလော်ဖလော်ထောင်ပါဖလော်ချက်ခိုင်တော့စီလို့ယက်ຫນွေဦးတတာချက်ပလန်နိုင်လက်နော်အိုးထိတ်တွင်တဝန့်ကျုံခွန်းနော်ပယောင်တာဒီကပောင်ယူဒါဝိဒါချက်တာနော်ချက်တော့ကဲထောင်အော်အီကျုံအနိုင်ဦးတီအော်နီထားလောင်အော်အီဒီဘဲရင် PDF ထောင်ထောင်ဝိဒါလိုက်ချက်ပလန်နိုင်ထုံနိုင်ချစ်ရဲနေမီလန်လက်ချစ်နိုင်တာကေကောခွိနာလီတန်ချစ်ရဲ့မီနီအခါနော်အိုးထိတ်တွင်တဝါကျုံဦးဖိုတာမလူလိုက်အခါမချုံးမနဲ့ချက်ပယံတာအကုန်လဲဒီကပောင်ယူဒါဝိဒါချက်တာအခုကျုံဒီဘဲရင် BDS ဝိဘုခရအနိုင်ချစ်နှိတ်တိုက်ရင်လော်ဝိဒါစီလို့ကျုံအဖန်တီကျုံအနိုင်နော်ဖုံဆုံဖုံအကုန်လဲအော်နီထားလောင်အော်အီချက်တော့ဒီကေထောင်အော်အီဖိုတာမလူလိုက်ခါနော်ပယံတာအချက်ပယူအော်ဒါဝိဒါချက်တာနော်လော်ဝိဒါစီလို့ဒါချက်တာဒီကပောင်ယူအခုကျုံကျုံတာအကနိုင်ချီဒီချက်လမုံနိုင်ကလော်ချစ်နိုင်ချစ်နိုင်ကသိဝိဒါကုန်ကျုံတာအစာထောင်းမပါထိုင်အဝိဒါအကရဲ့ချင်းတော်စီလို့ပယောင်တာဒုံတော့ဒုံတာအော်ဤမာချက်ပိနောသူမွေမာတိဝိထုံစုံပုံလောအလံတာယာစခုအော်ထားဝိဒါနော်စုဘုခရန်အနိုင်ချင်းနေတက်ရင်မနိုင်လောင်ထားပါအော်ဝိဒါကုန်မထလန့်ထားချက်မနိုင်တဲ့နော်မဘာမာနီအေးထိတ်ထိတ်ချက်ချပေးမနီဒီဘာထိုက်ထားပူသားတဲ့အကောင်ချက်တရားများတားပေးမနီထိုင်သူနီလန်းကိုမိတ်တီမကလိစပီအော်ဝိဒါနော်လောဝိဒါစီလို့ချက်ပလန့်အနိုင်နေတောင်ကလေးထုံပန်ဦးပကောအကုန်လဲမမသိနိုင်ချင်းနေကကျန်စီကဲထောင်းဝိဒါချက်ပလန်ဖလောက်တီကောင်ထအောင်တော့ကနော်တောင်ကလေးထုံဖန်ရာစခုအော်ထားထုံချချင်းနေကနော်အသေးပကောအကုန်လဲမမသိဝိနိုင်ချင်းနေကကျန်စီထားအော်ဝိဒါနော်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရဲ့အကျဉ်းသားများကွန်ရက် PPNM ထောက်ထောင်းဝိဒါလိုင်းနော်စီလို့အေဗရာအတောင့်တန်ချီကလောင်ပါထုံချစ်ရင်နေနိုင်ချင်းကိုကြော်ကြော်မြင့်တီလောင်ပါထုံလိန်နေနိုင်ချင်းကိုမင်းသူစုအသိနေကယူထုံဖန်တောင်အောင်မီခါတန်ရထုံနောင်ချာတောင်ပိုင်လေးအကောင့်ထိုက်အပလဲထက်နိုင်နော်လူအောချလောင်ဖွင့်ဦးအောင်မနောင်လောင်လောလောဝိဒါအခကဲထောင်းဝိဒါစီလောကျွန်တော်ကလို့အနင်းကြည့်ရေဒီယိုစတောက်လဲတဖို့ဝဲမြဖာကမလို့တကွာလေစခုတ်စတာဒီမှာလောဆိုင
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာline to 16 meter 17.89 megahertz ညပိုင်း8နာရီခွဲမှာ line to 25 meter 17.64 megahertz တို့မှာတိုက်ရိုက်ဖမ်းလို့နိုင်စေပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြကုန်ပါတယ်။ ယ်ရှင်။မြေသားမြေမျိုးရေးအစိုးရရဲ့စက်တော်ရုံးတင်အချက်လိုက်တဲ့လူပညာဝန်ကြီးဌာနကထုတ်လွှင့်တဲ့ Radio Energy ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တို့အားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်